မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆီအာဏာပင်တွေကိုအသိမှတ်ပြုလက်ခံတာမျိုးမလုပ်ဖို့အရှိတောင်အာရှနိုင်ငံများအတွင်းအာရှအနှစ်ကြာဥက္ကဋ္ဌကမ်ဘောဒီးယားကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာမယ့်အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝေးမှာမြန်မာဆီအာဏာပင်တွေကိုဖိတ်ကြားဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့မြန်မာနိုင်ငံမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဥပဒေနဲ့ချုပ်ချပြီးကိုယ်ပြည်သူတွေကိုအကြောင်းနဲ့နှိပ်စက်တပ်ဖြတ်နေတဲ့စစ်တပ်ကိုအာဆီယံအနေနဲ့အတိအမှန်မပြုဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဂရက်ဂရီမစ်ချ်နဲ့ထိပ်တန်းကော်မတီဝင်မီကယ်မက်ခ်ကောအောက်လွှတ်တော်အာရှပစိဖိတ်အလဲပိုင်းအာရှနဲ့လက်နက်ပြန့်ပွားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌအမီဘီရန်နဲ့ထိပ်တန်းကော်မတီဝင်စတီဗ်ရှာပေါ့တို့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အရင်အာဆီယံတက်ကြဥက္ကဋ္ဌလက်ထက်မှာမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုမဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုထောက်ခံကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့အာဆီယံရဲ့ဒုံသဘောတူညီချက်9ရပ်ကိုလိုက်လာဖို့အတွက်ငြင်းဆန်နေပြီးအကြမ်းဖက်မှုတွေကြောင့်တစ်နှစ်တောင်မပြည့်သေးခင်မှာလူပေါင်း1400ကျော်တည်ဆုံးခဲ့ရတဲ့အပြင်ကြီးမားတဲ့လူသားချင်းစာနာမှုပြဿနာကလည်းဒေသတွေကိုပါပြင်းပြင်းထန်ထန်ရိုက်ခတ်လာနေတယ်လို့ဖော်ပြထားပါတယ်။